တော်ရှင်ပါခင်ဗျာမြန်မာနိုင်ငံမှာအပြောင်းအလဲတွေစပြီးတွေ့နေရပြီလို့ပြည်သူပြည်ပကအသိအမှတ်ပြုပြောဆိုကြတဲ့အသံတွေကြားသိနေရပါတယ်နှစ်ပေါင်း40ကျော်အတွင်းကြားနေကြမဟုတ်တဲ့နိုင်ငံရဲ့ပဂတိအခြေအနေမှန်နဲ့အင်မတန်ကြီးစက်တဲ့သုံးဆပြောဆိုချက်တွေသမ္မတဦးသိန်းစိန်ရဲ့နှုတ်ဖျားကထွက်ပေါ်လာတာဒေါ်စန်းစုကြည်နဲ့အစိုးရကြားထိတွေ့ဆက်ဆံမှုတွေအချိန်စိတ်ပြီးတော့လာတာအရင်တုန်းကပေတဲ့အခရာတင်လို့မရတဲ့အကြောင်းအရာတွေအထိုက်လျောက်ရေးသားဖော်ပြခွင့်ရလာတာမြေဆုံဆဲကိစ္စမှာပြည်သူသောကကိုတမရကအထိုက်လျောက်ဖြည့်သိမ့်ပေးလိုက်တာစရတွေကိုအကြောင်းပြုပြီးတော့မြန်မာပြည်တကယ်ပြောင်းလဲတော့မှာလားလို့နိုင်ငံတကာကလည်းစောင့်ကြည့်နေတာဖြစ်ပါတယ်။ဒါပေမဲ့ပြောင်းလဲစပြုပြီးဆိုတဲ့မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုအတွက်အခြေခံသော့ကျက်ဖြစ်တဲ့ပညာရေးကဏ္ဍပြုပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့ပြည်တွင်တွေဆွေးနွေးညှိနှုံတဲ့အသံတွေကတော့များများဆဆမကြားသေးပါဘူး။အဲဒါကြောင့်အခုတစ်ပတ် RFA တင်းငလူစကားဝိုင်းမှာပြောင်းလဲစမြန်မာနိုင်ငံနဲ့ပညာရေးစီမံမှုအကြောင်းဆွေးနွေးတင်ပြဖို့စီစဉ်ထားပါတယ်။အဲ့ဒီတော့ထိုင်းနိုင်ငံခြေဆိုင်ပညာရေးပါရဂူဒေါက်တာသိန်းလွင်ထိုင်းမြန်မာနယ်စပ်မှာပညာရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ဆရာဦးသိန်းနိုင်တို့ကိုဖိတ်ခေါ်ထားပါတယ်။ကဲကျွန်တော်တို့စကားဝိုင်းဆက်လိုက်ရအောင်ပါဆရာတို့ခင်ဗျာ။တကယ်တော့ပညာရေးဆိုတာအင်မတန်ကျယ်ပြန့်နေဆိုင်တဲ့ဘာသာရပ်ဖြစ်ပါတယ်။ပညာရေးဆိုင်ရာအယူဆတွေ၊ theory တွေကလည်းအများကြီးပဲရှိပါတယ်။အဲ့ဒီထဲကမှအဦးဆုံးပထမပညာအရေးကြီးပုံအကြောင်းနဲ့ဆက်လိုက်ချင်ပါတယ်။ဆရာစုနှောင်းပိုင်း1990တဝိုက်လောက်မှာပညာခေတ်ဆိုတဲ့ဟောဟာကစပြီးတော့ကြားလာခဲ့ရပါတယ်။ကဘာကြီးကပညာခေတ်ထဲဝင်လာပြီတဲ့။အဲ့ဒီတော့ပညာရဲ့တန်ဖိုးနဲ့ပညာခေတ်ဆိုတာကနေစတင်ကြပါတယ်။ဆရာဒေါက်တာသွန်းညွန့်ခင်ဗျ။ပညာနဲ့ပညာခေတ်အပေါ်ဆရာရဲ့အမြင်သိပြရစေခင်ဗျ
။ဟုတ်ကဲ့။ဒီဝိုင်းလုပ်ငန်းနယ်မှာအုပ်ချုပ်ရေးမှာစီမံခန့်ခွဲရေးမှာဒီအတတ်ပညာဤပညာတွေနဲ့ဆောင်ရွက်ဖို့လိုလာတဲ့အတွက်ဒါနိုင်ငံတကာမှာပညာခေတ်ဆိုပြီးတော့ပြောလာတာဖြစ်တယ်။ဒါလုပ်ငန်းကျွမ်းကျင်မှုပါလေပဲ။အတိအသေးသိရှိချက်တွေကများတဲ့အတွက်ထပ်ထပ်လေ့လာကြည့်ဖို့လိုတယ်။ဒါကြောင့်ပညာအမြဲတမ်းစီးဖို့လိုတယ်။ဒါကြောင့်ပညာကိုရေးကြည့်လာတယ်။နောက်ပညာဒီနိုင်ငံတစ်ခုမှာနိုင်ငံရဲ့စီးပွားရေး၊ချမ်းသာရေး၊လူမှုရေး၊ယဉ်ကျေးမှုအစားအင်မတန်ခြေခံကျတဲ့ကဏ္ဍတစ်ခုဖြစ်တယ်။ဒါကြောင့်ပညာရေးကရေးကြည့်တယ်။မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးလုပ်တော့မယ်ဆိုရင်ပညာရေးကိုပြည်ပြင်ပြောင်းလဲရေးလုပ်နိုင်မှာမြန်မာနိုင်ငံတိုးတက်နိုင်မယ်လို့ကျွန်တော်နားလဲ
။ဟုတ်ကဲ့ဟုတ်ဆရာဦးသိန်းနိုင်ရဲ့အမြင်လည်းသိပြရစေခင်ဗျာ
။ဟုတ်ကဲ့ပါ။ပညာဖြစ်လို့ခေါ်ဆုံးဆွဲရတဲ့အသေးပေထဲမှာရည်ရွယ်ချက်တွေအများကြီးရှိပါတယ်။ဒီကနေ့ခေတ်အလုပ်တိုင်းဟာအသိပညာနဲ့ဉာဏ်ပညာနဲ့ရှင်ပြီးတော့အသက်ပညာနဲ့ရှင်ပြီးတော့လောက်ကိုင်းမှဖြစ်မယ်ဆိုတာကိုပညာခေတ်ကဖွင့်ဆိုပြထားတာဖြစ်တယ်။ဒီအတွက်ကျွန်တော်တို့ရဲ့ဒီအသိအစဉ်တိုင်းမှာလောက်ကိုင်းနေကြတဲ့အလုပ်တွေလုပ်ငန်းပုံစံတန်အမျိုးမျိုးတွေအတွက်ကျွန်တော်တို့အသိပညာအသက်ပညာလိုအပ်တယ်ဆိုတာကိုပညာခေတ်ကတောင်းဆိုနေတာဖြစ်ပါတယ်။
ဟုတ်ကဲ့ခင်ဗျာမြန်မာမှာလည်းဒီပညာရှိတို့လူမကူပညာရရင်ပွဲလေတင်စားတဲ့ဒီစကားပုံတွေရှိပါတယ်ဒါတို့ရလူတယောက်ချင်းကိုသာကြီးညွတ်တာမဟုတ်ဘဲနဲ့နိုင်ငံတော်တွေအထိပါကျုံးဝင်တယ်လို့ယူဆမိပါတယ်ခင်ဗျာဒီပညာပြည့်ဝတဲ့သူဟာလူအတိုင်းဝိုင်းချာမှာတင့်တယ်တယ်ဆိုတဲ့အတိုင်းပဲပညာရရင်နဲ့ပညာတတ်ပေါ်များတဲ့ပညာအဆင့်မြင့်တဲ့နိုင်ငံဟာလည်းနိုင်ငံတကာအလဲမတင့်တဲ့တယ်ရှိတယ်လို့ဆိုရရောက်တယ်လို့ထင်ပါတယ်အဲဒါကြောင့်ပညာရေးမှာရင်းနှီးမြှုပ်နှံမှာအုံနောက်မှာရင်းနှီးမြှုပ်နှံမှာဆိုတဲ့ပြောဆိုချက်တွေထွက်ပေါ်လာနေပါတယ်စကားဘူးဆိုရင်ပညာကျုံးလို့တောင်းခေါ်ကြပါတယ်အဲ့တော့ပညာရေးမှာရင်းနှီးမြှုပ်နှံမှုရည်ကြီးပုံကိုဆရာဦးသိမ့်မင်းပြောပြပါဦးခင
်ဗျ။ဟုတ်ကဲ့။ပညာရေးကဒါလူသားရင်းမြစ်ဖြစ်တယ်။ဒီလူသားရင်းမြစ်ကရင်းနှီးမြှုပ်နှံမှုဖြစ်တယ်။လူတွေကသိပညာရှိလာပြီဆိုရင်ဒီသိပညာနဲ့ကိုယ်နိုင်ငံကိုယ်ဒေသကိုပတ်ဝန်းကျင်ကောင်းဆောင်ရွက်နိုင်တယ်။ဒီပညာနဲ့အတတ်ပညာဤပညာတွေဒီပြန်ဖန်တီးနိုင်တယ်။ပိုကောင်းတဲ့လူဖွဲ့ကြီးကိုဖန်တီးနိုင်တယ်။ပညာကအခြေခံကြတယ်။ပညာနဲ့စဉ်းစားသုံးသပ်နိုင်တယ်။ပိုင်းခြားဝေဖန်နိုင်တယ်။ဒီအတွက်ပညာကရည်ကြီးတယ်။အဲ့ဒီအတွက်ပညာအတွက်ရင်းနှီးမြှုပ်နှံမှုလိုတယ်။ဒီဝိုင်းလုပ်ငန်းမှာအရင်းအမြစ်ပြောင်းတယ်လို့ဒီနိုင်ငံတစ်ခုဖွံ့ဖြိုးတိုးတက်လာဖို့အတွက်လူသားအရင်းအမြစ်မှာရင်းနှီးမြှုပ်နှံဖို့လိုတယ်။လူသားအရင်းအမြစ်တိုးတက်ဖို့ဆိုရင်ပညာရေးကိုအဓိကထား။ဒီကျွန်တော်တို့နိုင်ငံမှာနှစ်ပေါင်းများစွာပေါ့ပညာရေးကိုရင်းနှီးမြှုပ်နှံမှုမှာနည်းလာတဲ့အတွက်ကျွန်တော်နိုင်ငံကဒီနေ့မှပညာရေးမှာနောက်ကျကျနေခဲ့တယ်။ခုနပြောတဲ့စင်ကာပူနိုင်ငံကထိုင်းနိုင်ငံဆိုရင်ပညာရေးမှာရင်းနှီးမြှုပ်နှံမှုအများကြီးလုပ်တယ်။ဒီနိုင်ငံအဆုံးကြီးတွေပမာဏအများကြီးကိုပညာရေးမှာသုံးတယ်။ဒါကြောင့်ထိုင်းနိုင်ငံကလူတွေကဒီပညာတွေကျလာတယ်ကြွညင်မှုတွေရှိလာတယ်ဒါကြောင့်ထိုင်းနိုင်ငံရဲ့စီးပွားရေးတိုးတက်လာတယ်လူမျိုးမှုအဆင့်တန်းကြီးမြင့်လာတယ်ဒါကြောင့်ကျွန်တော်တို့နိုင်ငံကလည်းပညာရေးမှာအများကြီးစိုက်ထုတ်ဆုံးဖြတ်ဖို့လိုပါ
ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာတော့နိုင်ငံတော်ဘတ်ဂျက်ရဲ့40ရာခိုင်နှုန်းကစစ်တပ်စီကိုသွားပြီးတော့ပညာရေးအတွက်က2ရာခိုင်နှုန်းနီးပါးလောက်လေးပဲသုံးတယ်လို့ပြောကြပါတယ်
ကျွန်တော်တို့ဒီမှာအင်တန်မှနည်းတယ်ဆိုတော့ဥစားကိုလက်ရှိကျွန်တော်တို့ပညာရေးမှာရင်းဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုကြီးကြီးအားဖြင့်သိတာနိုင်တယ် อันนี้ตัวเมียมูลวันนี้สุราเลยที่เราเจ้าเสียสมามีนาคลีตุเงียนยาเย่และที่เป็นยาเย่เช่นนี้ลงงานเว้นเช่นนี้เป็นยาเย่ลงงานเช่นนี้อยู่ที่เมืองสุรินทร์เช่นตาเมียนายมาเลยเจ้าเมียนายยาดีเลยคลีตุเงียนต้องมองจะปลงเราเช่นนี้นายเนื้อลูกที่เราลูกที่เราน่าจะเลือกดีอ่ะตัวไหนเนี่ยเราพิจารณาจะสมารีเราคงได้ขานในประเทศพิจารณาเลยเว้ยตัวเมียมูลวันนี้เนาะยี่ตัวไปใส่ยาหมดอ่ะเป็นยาอีตัวอีตัวเส้นไหนมาเช่นกันเป็นยาเส้นมูลเล็กเส้นเรา နိုင်ဖို့အတွက်ကပညာရေးမှာမရှိတဲ့ချက်ကိုကျွန်တော်တို့ကရင်းနှီးမြှုပ်နှံရတော့မှာဆိုတော့ကျွန်တော်တို့လက်ရှိသုံးဆဲနေတဲ့ပမာဏဟာဖြစ်အဆက်ဆက်စေစုနှစ်တော်တော်ကြာကြာမှာအမှန်တန်လဲပါခဲ့တယ်ဒီအတွက်ကျွန်တော်တို့အများကြီးပြန်ပြီးတော့စဉ်းစားကြဖို့လိုအပ်ပါတယ်အမှန်တန်စစ်သုံးကြိတ်ကိုသုံးဆဲနေတာကိုတော့စေစာပေါင်းချော့ချပြီးတော့ကျွန်တော်တို့ပညာရေးကဏ္ဍကိုပြင့်တင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အတွက်အလားအလာကောင်းတဲ့ပညာရေးစနစ်ကိုရနိုင်ပါတယ်ဒီအတွက်ဒီလက်ရှိကျွန်တော်တို့ပေးတဲ့အနည်းဆုံး600ခိုင်နှုန်းလောက်ကိုပညာရေးမှာသုံးသင့်တယ်လို့နိုင်ငံကအကြံပြုထားတာတွေလည်းရှိတယ်ဒါနဲ့အညီလိုက်ပါဆောင်ရွက်ဖို့အရေးကြီးလိုအပ်ပါတယ
်ဟုတ်ကဲ့ဆရာအခုကျွန်တော်တို့ဒီမြန်မာနိုင်ငံမှာဒီတွေ့နေရတာကတော့ဒီဆော့ဆော့ကပြောခဲ့တဲ့အတိုင်းဒီပညာရေးစရိတ်စကားတွေကလည်းလည်းကြီးမားလာမိဘတွေရဲ့စီးပွားရေးအဆင့်တွေလည်းနှိမ့်ကျလာတဲ့အခါမှာအခုဆိုရင်ကလေးတော်တော်များများကဒီအစိုးရစာသင်ကျောင်းတွေမှာမနေနိုင်တော့ဘဲနဲ့နီးစပ်ရဖုံးတော်ကြီးကျောင်းပညာရေးဘက်ကိုဥလှည့်သွားကြတာများနေတယ်လို့လည်းသိရပါတယ်ဥပမာဒီမန္တလေးကဖုံးတော်ကြီးကျောင်းလိုက်ဆိုရင်ကျောင်းသားရေးအတွက်ထောင်ကျော်လောက်ရှိနေတယ်လို့သိရပါတယ်အဲ့ဒါမျိုးဖုံးတော်ကြီးကျောင်းတွေမှာကျောင်းသားရေးတို့ဒီများလာတော့ဒီမြန်မာနိုင်ငံမှာဖုန်ကြီးကျောင်းပညာရေးကနည်းနည်းပြန်များဥမော့လာနိုင်တဲ့အခြေအနေများရှိပါလားဆရာတို့
ဟုတ်ကဲ့ဒီဖုန်တော်ကြီးတွေတင်ပေးနေတဲ့အတွက်ဒီကလေးတွေစာတတ်နေတယ်လို့ကျွန်တော်အဲ့ဒီလိုမြင်ရတယ်ဒီဖုန်တော်ကြီးကျောင်းတွေကဈေးမပေးရတဲ့အတွက်မိဘတွေကဖုန်တော်ကြီးကျောင်းကိုအာရုံစိုက်လာအဲ့ဒီပြင်ဖုန်တော်ကြီးကျောင်းတွေကစေတနာထားတင်တဲ့အတွက်ရေချင်းပြည့်မီတဲ့ပညာရေးကိုရတယ်သူတို့ဖြင့်ဖောင်တော်ဦးကျောင်းဆိုရင်ဒီကလေးတွေကိုမျိုးစိုက်တင်တဲ့အတွက်ကလေးတွေကကောင်းကောင်းစာတတ်တယ်ကောင်းကောင်းအမှကောင်းကောင်းရတယ်ဆိုတော့အဲ့ဒီအတွက်မိဘတွေကဒီဖောင်တော်ဦးကျောင်းထားခြင်းအဖြစ်ဈေးလည်းမကုန်ဘူးကောင်းတဲ့ပညာရေးလည်းရတယ်အဲ့ဒါကြောင့်မိဘတွေကဖောင်တော်ကြီးတင်ပညာရေးကိုအားကိုးလာကြတာဖြစ်တယ်ဆိုတော့ဒါကျေးဇူးတင်စရာကောင်းတယ်ဒီဖောင်တော်ကြီးတွေဆောင်ရွက်ပေးတဲ့အတွက်ကျွန်တော်တို့ကလေးတွေဒီပညာကောင်းကောင်းရနေတာဖြစ်တယ
်ဟုတ်ကဲ့ဆရာဒီ20ရာစုမကုန်ခင်မှာဒီဟောင်ကောင်စင်ကာပူတောင်ကိုရီးယားထိုင်ဝမ်ဒီနိုင်ငံပေါ့နော်ဒီဖွံ့ဖြိုးတိုးတက်လာတဲ့အရှေ့တောင်အာရှနိုင်ငံအချို့ကဒီအာရှတိုက်ရဲ့ကြားနိုင်ငံတွေလို့ခေါ်ခဲ့ကြပါတယ်အဲကျွန်တော်တို့သမိုင်းကိုပြန်ကြည့်တော့ဒီလွတ်လပ်ရေးရပီးစားအချိန်မှာမြန်မာနိုင်ငံဟာဒေသတွေမှာပထမဆုံးသောကြားဖြစ်မဲ့လမ်းပေါ်ကိုစပြီးတော့ရောက်ခဲ့တယ်ဆိုတာပေါ်လွင်နေပါတယ်အဲ့ဒီကြားနိုင်ငံတွေမှာလည်းပဲစီးပွားရေးပြင်ပြောင်းလဲမှုတွေလှုပ်တာနဲ့အညီအဖက်မှာလည်းဒီပညာရေးတိုးတက်ပြောင်းလဲမှုကိုပါတပြိုင်တည်းလှုပ်ခဲ့တယ်လို့ကြားသိရပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာစီးပွားရေးပြင်ပြောင်းလဲမှုတွေအရေးဆုံးဦးဆုံးလုပ်နေတာနဲ့အညီပညာရေးပြုပြင်ပြောင်းလဲမှုတွေမှာဟိုလုပ်ပြီးဆိုရင်မှန်ကန်တဲ့ပညာရေးမူဝါဒမျိုးချမှတ်ဖို့အရေးကြီးတယ်လို့လည်းပြောကြပါတယ်ဆိုတော့ဆရာဒေါက်တာသွန်းနှုတ်ခင်ဗျဒီမြန်မာနိုင်ငံနဲ့တင်းတော်တဲ့ပညာရေးမူဝါဒအကြောင်းလည်းသိရရစီခင်ဗ
ျဟုတ်ကဲ့ပရမတ်ဆုံးဒီကလေးအားလုံးကျောင်းနေအောင်လုပ်ရမယ်ဒီခုမြန်မာနိုင်ငံကကပညာရေးအသုံးချိန်နေတဲ့အတွက်ကျောင်းမလုံလောက်ဘူးဆရာမလုံလောက်ဘူးမိဘတွေကကလေးရဲ့ကျောင်းပညာရေးမှာစိုက်ထုတ်သုံးဆွဲရတော့မိဘမတတ်နိုင်တော့ကျောင်းမတတ်နိုင်ဘူးအဲ့ဒီတော့ကလေးအမြောက်များကျောင်းမနေရတာရှိတယ်အဲ့ဒီအတွက်မြန်မာနိုင်ငံသားကလေးတွေအားလုံးကျောင်းနေနိုင်အောင်လုပ်ရမယ်ဒါကလေးအားလုံးကျောင်းနေနိုင်ဖို့ကမတင်မနေရအရွယ်မှာနိုင်ငံအစိုးရတာဝန်ရှိတယ်နိုင်ငံအစိုးရဘာနာနဲ့ဒီကလေးအားလုံးကျောင်းနေနိုင်အောင်လုပ်အောင်မိဘမှာဝင်မပြည့်စီအောင်မိဘဝင်ဝင်နေပြီဖြစ်စီများပြီဖြစ်စီမိဘမှာဝင်မပြည့်ပဲနဲ့ကလေးအားလုံးကျောင်းနေနိုင်တဲ့အဆင့်ရအောင်လုပ်ရအခုပြီးခဲ့တဲ့ဒီလပိုင်းတွေကတော့ကျောင်းနေမှာကလေးတွေအတွက်ဒီဝင်ကြီးမယူတော့ဘူးဝင်မကောက်တော့ဘူးလို့ပြောနေပေမဲ့တခြားအခက်အခဲတွေရှိသေးတယ်မိဘတွေကဒီကလေးတွေအလုပ်ခိုင်းနေရတယ်တခြားမှာမိဘတွေကကလေးတွေစိုက်သုံးနေရတော့ကျောင်းမနေနိုင်တဲ့ကလေးတွေများနေပြီအခုပြောနေစံကြားတဲ့ဆင်းရဲမှုပပျောက်ကြီးဆိုတာဆင်းရဲမှုပပျောက်ကြီးရဲ့အခြေခံကပညာပဲလူတိုင်းလူတိုင်းကပညာသင်အောင်လုပ်နိုင်ရင်ချွမ်းကျင်မှုတွေရှိလာမယ်ဒါဆိုရင်အသက်မွေးဝမ်းကြောင်းဆရာတွေနားလည်လာမယ်ဒါဆိုရင်ဒီဆင်းရဲမှုကိုလျှော့ပါနိုင်ဆင်းရဲမှုပပျောက်ကြီးရဲ့အခြေခံကပညာပဲအဲဆင်းရဲမှုလျှော့ပါရင်မှအဲဒီစကလုံးသုံးတာကျွန်တော်မကြားသေးဘူးပြည်မှုရောပါကြီးအတွက်ရေးကြည့်တဲ့ချက်ကပညာရေးမှာရင်းနှီးမြှုပ်နှံမှုလို
့ဟုတ်ကဲ့ဆရာ။နောက်ဒီပညာရေးမှာရင်းနှီးမြှုပ်နှံမှုမြှုပ်နှံနည်းနဲ့ပတ်သက်လို့ဆရာတို့ဘယ်လိုမြင်ပါလဲခင်ဗျ။ဟု
တ်ကဲ့ကျွန်တော်အမြင်ပြောရရင်တော့အားလုံးမတင်မနေရပညာရေးလုပ်ဖို့လိုတယ်။ပြီးတော့ကလေးတွေရေးချင်းရှိတဲ့ပညာသင်နိုင်ဖို့လိုတယ်။ကလေးတွေရေးချင်းရှိတဲ့ပညာသင်နိုင်ဖို့ဆိုရင်ကလေးတွေသူ့ဘာသူအားထုတ်သင်နိုင်အောင်စီစဉ်ဆောင်ရွက်ပေးရမယ်။ဆရာတွေအတွက်လုံလောက်တဲ့လုံအပ်တဲ့သင်တန်းတွေပေးရမယ်။ဆရာတွေကိုကြွညင်မှုရှိအောင်လုပ်ရမယ်။ကလေးတွေကိုကိုယ်တိုင်လေ့လာသင်ယူနိုင်တဲ့စာအုပ်စာတမ်းအင်တာနက်စသဖြင့်အဲ့ဒီလိုနည်းလမ်းတွေရအောင်လုပ်ပေးရမယ်။နောက်ဒီဆရာတွေမှာလွတ်လပ်စွာပေါ့သူတို့သင်ကြားနည်းစနစ်တွေမှာလွတ်လပ်စွာသုံးနိုင်တဲ့ပညာရေးလွတ်လပ်ခွင့်ဆရာတွေမှာရှိဖို့လိုတယ်။နောက်အဲ့ဒီအပြင်ကိုစီမံခန့်ခွဲခြင်းမှာပါစိတ်ကျဉ်းချက်တံပုတ်ပေးနေဒီကျောင်းနေဆရာတွေမှာအခုဒေတာဆရာတွေမှာ
ဒီပညာရေးအတွက်စီမံခန့်ခွဲနိုင်တဲ့တောက်ချုပ်တဲ့နည်းစနစ်တွေပါပြုပြင်ဖို့လို့ဟုတ်ကဲ့အခုတော့ဒီမြန်မာနိုင်ငံမှာကျွန်တော်တို့ဟိုစင်စရာတစ်ခုအရာဆိုရင်ဒီမြန်မာနိုင်ငံမှာမူလာဒံပြောင်းတော့မနေနိုင်တဲ့အကြောင်းသူအကြောင်းအရေးအတွက်ကတော်တော်လေးများတယ်လို့ကြားဟုတ်ပါတယ်လေးစားရန်လုံးတော့မြန်မာရှိမလားတော့မသိပါဘူးခင်ဗျဟုတ်ကဲ့ကလေးတွေအကြောင်းဆက်တင်နေမှာမရောက်ဘူးဆိုလို့ရှင် need the Nyakala Bellono, Sinarua, Nyai, Suda Pumumu, Siwai, Sayamumu, Sayamoti, Mushocha, Mudari, Nyai Sinavia, Shinye, Sadana Sayotin, and Doda Luva, Sinya Kayajani, Sadinyama, Sinu Sadana Doda Luva, Sayaria, Shinye, Sinti, Piyama, Sidlu, Kalidi, Aro Sabin Yamu, not the Chaga, Yikila, the Lucky County, my Tom Puni, the Union and Bobia, the Union and the Blue General Listing, two Tom Puni, the Lay.
ပြောကြတယ်ဆိုတော့ကျွန်တော်မျိုးဆက်တွေပါရီလက်ဆင့်ကမ်ပိန်းတွေလည်းဆိုတာဟာကျွန်တော်တို့အားလုံးပြန်ပြန်သုံးတဲ့ဆင်နာမှာဖြစ်ပါတယ်ဒီကကျွန်တော်တို့တိုင်းပြည်မှာပညာလူဖွဲ့စည်းဖို့စီးပွားရေးအရဆုံးမျိုးတစ်ချက်မှုကြီးရှိလာဖို့ဆိုတဲ့ဟာအများကြီးပဲမျိုးကုန်ထုတ်ဆရာရှိနေတဲ့ဖြစ်ပါတယ်ဒီကကိုဆိုရတာတော့ပညာရေးမှာအားကြီးလိုက်သာမှုကြီးရှိနေတယ်ကျွန်တော်တိုင်းပြည်ရဲ
ကျောင်းသားအုပ်ကိုလွတ်ချက်တာကလေးတယောက်ကဘဝအတွက်မလုံလောက်ဘူးကလေးတယောက်ကလွတ်တာဘဝမှာရင်ဆိုင်နိုင်တဲ့ပြဿနာတွေဘယ်လိုဖြေရှင်းမလဲဘယ်လိုစဉ်းစားတွေးခေါ်မလဲအဲ့ဒီလိုမျိုးနှီးပညာတွေပေါ့ဆက်သွေးနှီးပညာတွေလူမှုရေးနှီးပညာတွေပါသင်နိုင်တဲ့သင်ယူဉာဏ်ဖြစ်ဖို့လို့ဟုတ်ကဲ့ဆရာဒီကစားမှာဒီဆရာကြီးရဲ့အခန်းကဏ္ဍကလည်းအများကြီးအရေးကြီးမဲ့တို့ထင်ပါလေဆရာဟုတ
ดาวิเมเซียเอลากาเน่งนี่เซียวมาลุมุยสัมมาชะกันเน่งไอ้ตัวเซียเอสินดังกูเมียมุลูตัวเรื่องลุมุยสังชาวเอียจามาสังชาวมุตัวเรื่องลาซาตัวเรื่องกงดีกาดาริมีเด็กบีเอพระราชวินดีเซียเอกันนะเมียนามเองเราเซียเอเยดูเมียนาบูตัวเซียเรื่อง เป็นยุนายบูเดเมียนดีบูนายบูเดเราเนาะเดเท่าตันไปบูรุษที่เซียรีลุลุลลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุลุล
jauh siapa ni bu, no? Jauh dua bu, jauh apa biamu dama? Di pasca dama ni ya, jauh itu, biji mana? Dia mau biji ada apa ni? Jauh apa ni? Tuh dia 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 siapa kau siapa ni? Siapa ni?
Siapa ni? Jadi lu di negara ni utam bu ta ke bu de, mana lu pergi ukan la ya si nang bu de, jadi lu jual jual bu lu ada, di tengah, kuat tu, semua ni, di tengah, di tengah ni utam bu ta ke bu de, lu pergi ya, jual semua la jual ke ni. เสียเรียกแต่บุตรนี่ค่ะเลยเว้ยเจ้าคงตัวเกล้าจ้าเกลี่ยที่เราที่เจ้าคงตัวเราจ้าที่เสร็จแล้วเราเรียกแต่บุตรอยู่แค่ระยะชีพเดียวจุดอะไรเนี่ยมาเสียเรียกที่เป็นงานแต่เนี่ยมีแต่บ่ชาติอะไรอย่างนู้นที่เป็นเจ้าเนี่ยปีบุตรเนี่ยเอาเสียไปตัวที่ยึดถิ่นให้มุ่งชีพเลยเว้ยตัวเจ้าคงได้ค่ะเนี่ยมีบ่ยาเสียเรียกลูกแก่เนี่ยคงได้ค่ะเนี่ยมีผัวบุตรมาไม่ลูกเชิงตัวลูกหาเจ้าเสียเช่นนี้ก็มีอาการลับไปแล้วเนาะที่
ဆိုတော့ဒီဆရာတွေရဲ့ဒီအရေးချင်းမြင့်တင်ရေးတဲ့ပတ်သက်ပြီးတော့ဟိုတုန်းကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆရာအတတ်တင်တင်တန်းကြောင်းနေရှိခဲ့တယ်လို့ကြားဖို့ပါတယ်ဆရာဆိုတော့ဒီဆရာအတတ်တင်ကြောင်းဒီပြန်ပြန်ဖွင့်မှုများလိုရသလားဆရာဟုတ်ကဲ့လိုရတယ်နောက်တက္ကသိုလ်တွေမှာကျွန်တော်တို့ဆရာပမာဏငန်းတက္ကသိုလ်ဖွဲ့စည်းပုံကဒီဘာသာရေးတစ်ခုတက္ကသိုလ်တစ်ခုလုပ်နေတ င်ပေးနိုင်တယ်။ဆရာတွေကိုကျွန်တော်များများလေ့ကျင့်ပေးဖို့လိုတယ်။ဒီဆရာတွေကိုနေ့စနစ်တွေပေးပြီးမှစာသင်ခန်းဝင်တာပိုကောင်းတယ်။နေ့စနစ်တွေပေးတဲ့ဆိုဒီကလေးတွေရဲ့ဖွံ့ဖြိုးတိုးတက်မှုကလေးတွေရဲ့စိတ်ပညာဒီကလေးတွေဘယ်လိုသင်ယူသလဲ။ကလေးတွေသင်ယူနိုင်အောင်ဘယ်လိုစီစဉ်ဆောင်ရွက်ပေးရမလဲဆိုရင်ဤပညာတွေသိပြီးတော့စာသင်ခန်းဝင်ပိုကောင်းတယ်။ဥပမာကြီးဖြစ်နေတာကဒီမူလာရန်ဆရာရဲ့အဆင့်ကိုနှိမ့်ထားတယ်။လာစာအရာယာဒူးအရာနှိမ့်ထားတယ်။ယာဒူးတက်တယ်ဆိုရင်မူလာရန်ဆရာကနေအလေရန်ဆရာယာဒူးတက်တယ်။အလေရန်နေထက်တန်းယာဒူးတက်တယ်။အဲ့ဒီနီးရလွဲနေတယ်။ဒီမူလာရန်ရဲ့ဆရာနဲ့အလေရန်ထက်တန်းဆရာနဲ့ခွဲခြားဖို့မသင့်ဘူး။အဲ့လိုခွဲတဲ့အတွက်ဆရာတွေကလာစာများတဲ့အလေရန်ထက်တန်းကိုရောက်ချင်တယ်။ဆိုတော့အခုကမူလာရန်မှာအတွေ့အကြုံရပြီးပြီးကလေးတွေကြောင့်နားလည်ပြီးဆိုရင်သူကမူလာရန်ကလာစာနေတော့လာစာများတဲ့အလေရန်ကိုပြောင်းချင်တယ်။အဲ့တော့အလေရန်ရောက်တော့အစ်စ်ပြန်ဖြစ်သွားတယ်။ဆကန္နာတိုင်းကအရေးကြီးတယ်။စာတင်တဲ့နေရာမှာသူကန္နာအလိုက်အရေးကြီးတာကြီးတယ်။မူလာရန်အဆင့်လည်းအရေးကြီးသလိုလေရန်အဆင့်အရေးကြီးသလိုအထက်တန်းအဆင့်အရေးကြီးသလိုအားလုံးအရေးကြီးတယ်။အဲ့လိုအရေးကြီးတဲ့အတွက်ဆရာကသူဝါသနာပါမှုနဲ့ကျွမ်းကျင်မှုအလျောက်သူကြိုက်တဲ့ကန္နာမှာဆရာဖြစ်နေလျှောက်ထားနိုင်တယ်။အဲ့ဒီဘာတရားကိုသင်ယူနိုင်ွင့်ရှိဖို့လိုတယ်။အဆင့်တန်းတန်းလို့ရှိဖို့လိုတယ်။ဆရာဒီမှာဒီလက်စာဘလို့ခွဲကြနိုင်လဲဆိုရင်ဆရာရဲ့သူ့ရဲ့လုပ်တဲ့နဲ့သူ့ရဲ့သင်ယူတက်မြောက်ထားတဲ့ကျွမ်းကျင်မှုနဲ့ဒီပေါ်မှာတော့ခွဲနိုင်တယ်။ဒီမူလာရန်အဆင့်မှာပဲကျွမ်းကျင်ပြီးတော့မူလာရန်အဆင့်မှာပဲယာရုတွေတက်ဥပမာအနေနဲ့ဆိုရင်ဒီမူလာရန်တင်တဲ့ဆရာကတက်ကတူမှာဆရာတွေကိုတင်တဲ့ဆရာတက်တင်နန်းတွေမှာပြန်ပြီးတော့ဆရာဖြစ်နိုင်တယ်ပမောက္ခတိဖြစ်နိုင်တယ်ဒီမူလာရန်ဘာတရားကိုတင်တဲ့ပမောက္ခအဆင့်ကြီးယာရုတက်သွားနိုင်အဲဒါကြောင့်မူလာရန်ပညာရဲ့ကဏ္ဍကိုလည်းဖြစ်တင်တယ်ကဏ္ဍတိုင်းကိုဒန်းတူထားပြီးတော့အရေးကြီးတဲ့အလိုသဘောထားပြီးတော့အဲ့လိုဆောင်ရွက်တင
်ဟုတ်ကဲ့ဆရာကျွန်တော်တို့ကြားဟုတ်တယ်စချို့နိုင်ငံတွေမှာဒီမူလာရန်အဆင့်ကကလေးတွေကိုစာသင်ရတာဟာအင်မတန်အရေးကြီးတဲ့အတွက်ကြောင့်အဲ့ဒီပမောက္ခအဆင့်တွေကဒီမူလာရန်အဆင့်တွေမတင်တယ်လို့ကြားဖို့ပါတယ
်ဟုတ်ကဲ့ဒီတက်တူမှာတင်နေတဲ့ဒီပမောက္ခတွေ PhD ဘွဲ့ရပြီးတဲ့ပမောက္ခတွေကိုယ်တိုင်မူလာရန်ကလေးကိုတင်တယ်ငယ်တဲ့အတွက်ပို့ပြီးတော့ view site ပို့လို့ရတယ်ဒါကြောင့်မို့လို့ပို့ပြီးတော့ကျွမ်းကျင်မှုရှိတဲ့လူတွေကတင်ဖို့လို
ဟုတ်ကဲ့ဒီဆရာကဏ္ဍနဲ့ပတ်သက်ပြီးတော့ဆရာဦးသိန်းနိုင်ရဲ့အတွေ့အကြုံတွေလည်းသိပြရစေခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာကျွန်တော်တို့စစ်စစ်ပေါင်းဆရာအကြီးတွေက2,000-3,000ဝန်းကျင်ရှိတဲ့ဆရာကိုတွေ့ရတယ်လောက်တိုင်းဒီခုအနေနဲ့ကျွန်တော်တို့အရေးပေးနေတဲ့နေရာမှာအင်မတန်အားနည်းနေသေးဖြစ်တယ်။အင်မတန်အားနည်းနေသေးဆိုတာတစ်နှစ်လိုအပ်နေရဲ့ဟိုပြင်ဆင်စားသွားလို့ဒါမှမဟုတ်လည်းအလုပ်ကစွန့်သွားလို့ဆရာအလုပ်စွန့်နှုံးရလဲပဲ။ကျောင်းသားတွေရဲ့ကျောင်းထွက်နှုံးနဲ့အပြိုင်လိုမျိုးအင်မတန်မြင့်မားနေတာတွေ့ရတယ်။ဆိုတော့ကျွန်တော်တို့ဒီမှာတစ်နှစ်လိုအပ်ချက်ကိုမဖြစ်စည်းပေးနိုင်ဘူး။ဆွဲထက်ဆရာတွေနဲ့ဆရာရင်းကိုသွားနေရသေးတယ်ဖြစ်တယ်။သူစောင်းပေါ်ဒီသားတွေမှာကျေးလက်ဒီသားတွေမှာနေမတပဲမြို့ပေါ်ဒီမှာတင်မယ်ကျွန်တော်ကဆွဲခန့်ဆရာမြို့ငယ်လေးဒီမှာပေါ့ဗျာဆွဲခန့်ဆရာတွေနဲ့ဖြစ်စည်းထားရတယ်ပြီးတော့တက်ပညာဆိုင်ရာမပြည့်စုံဘူးကကျွန်တော်ချားနေပါတယ်နောက်တစ်ခုကသင်ငယ်ပညာကျောင်းစုစုပေါင်း3,000ကျော်ရှိတယ်လို့ကျွန်တော်တို့သိရတယ်ဆုံးတော့ပြောတဲ့ဆက်ကမ2,000-3,000ဝန်းကျင်လောက်ကသင်ပေးနေတော့ဟိုလိုအပ်ချက်ကဒီဘက်ကိုထပ်ဝက်ခန့်ထပ်ပြီးတော့လိုအပ်နေတိုင်းပြီးတော့ကျောင်းကြီးအတွက်ရောဆရာသမားအကြီးအတွက်ရောဆိုစာသင်ခန်းတွေထဲမှာဆရာသမားတွေဟာကလေးရဲ့ရေအတွက်သိညာပြားနေတဲ့စာသင်ခန်းတွေကိုတာဝန်ယူနေရတော့2015ကျလို့ရှိရင်ကလေးပုံပြပညာရေးစနစ်အောင်မြင်ရမယ်လို့ဒီမှာတိုင်းပြင်းမှာပြီးခဲ့တဲ့အပတ်ကအတင်းတစ်ပုတ်ပါလာခဲ့တယ်ဒါကကျေးကျော်ဆန်လက်တန်မျှတာဖြစ်နေတယ်ကျွန်တော်တို့အနေနဲ့ကတော့ထောက်ပြချင်တာကတော့ဒီပြတဲ့ပညာကဏ္ဍကိုမြင့်တင်ဖို့လိုတယ်။ပညာရေးအရေးအသွေးအတွက်ကိုဆိုလို့ရှိရင်ကလေးပုံစုပညာရေးအနေကိုတကယ်ပဲအောင်မြင်အောင်ကျင့်သုံးဖို့စဉ်းစားတွေးခေါ်တဲ့စာသင်ခန်းတွေဖြစ်လာဖို့သူဦးတည်ပြန်ဖန်တီးလို့စိတ်ကိုကျွန်တော်တို့ဝေးထုတ်ပေးနိုင်ဖို့တာဝန်ယူလို့စိတ်ရှိတဲ့နိုင်ငံသားတွေဖြစ်လာဖို့နော်ပညာရေးကလေ့ကျင့်ပေးနိုင်ဖို့ဆိုလို့ရှိရင်ပထမအဆုံးဆရာတွေရဲ့အဆင့်ကဏ္ဍကိုကြီးကျယ်ပြင့်တယ်ဟာဒီနေရာမှာလည်းသတ္တနာဆရာဦးတည်ပြန်စေတင်ရေးဆွေးနွေးခဲ့တယ်လို့ဒီအဆင့်ခွဲခြားထားတဲ့ပညာရေးအင်ထုံးတွေကိုကျွန်တော်တို့ကကြောင်းလဲဖို့လိုအပ်တယ်။အရေးသေးပုံမှာကျွန်တော်တို့ကဝန်ထမ်းကိုခန့်ဖို့လိုအပ်တယ်ဒီအလုပ်ကံဟာလည်းပဲလုပ်ချင်းစပွဲအလုပ်ကံတစ်ခုဖြစ်အောင်ဆန်တီးပြီးဖို့လိုအပ်နေပါတယ်ဒါဟာတာဝန်ရှိတာကတော့အာဏာပိုင်အစ်စစ်မှတာဝန်ရှိနေတယ်ဆိုတော့ကျွန်တော်တို့ဒီနိုင်ငံတကာမှာပညာရေးနဲ့ပတ်သက်လို့ရှိရင်ပညာရေးဘွဲ့မရှိဘဲနဲ့စာသင်ခန်းကိုဝင်ဖြစ်မရှိပါဘူးကျွန်တော်တို့တိုင်းပြည်မှာပညာရေးဘွဲ့ကိုနှစ်နေရာမှာပဲသေးတယ်အရေးတွေကအင်မတန်နည်းနေတယ်ဆိုတော့တချို့ဟိုလိုအပ်တဲ့အတွက်ကြောင့်ပညာရေးကောလိပ်တွေနဲ့ကျွန်တော်တို့ဖြည့်ဆည်းထားတာတော့သိရတယ်ဒါပညာရေးကောလိပ်20တော့ရှိနေတယ်တနည်းတင်တာနည်းနည်းတင်တာနဲ့ဒါနဲ့မလုံလောက်ဘူးဆိုတာကိုပြောပြခြင်းနဲ့ဒီကဒီတော့အရေးသေးပြည့်နေတယ်၄နှစ်တင်တာလို့မျိုး ထိုင်းနိုင်ငံမှာဆိုလို့ရှိရင်ကျောင်းဆရာတယောက်ဖြစ်ဖို့အတွက်အချိန်ခံပညာမှာစပြီးတော့အသင့်ဆင့်နိုင်မှာကျောင်းဆရာဘွယ်၅နှစ်တင်တဲ့ပြီးမှသာရင်ကျောင်းဆရာလုပ်ခွင့်ရှိတယ်အဲ့ဒီလိုပဲနိုင်ငံတကာတော်တော်များများနိုင်ငံအနောက်တိုင်းနိုင်ငံတွေမှာဒီအရှိတောင်အရှနိုင်ငံတွေမှာကျောင်းဆရာပါတင်တဲ့ဝင်ဖို့ဆိုလို့ရှိရင်အနည်းဆုံး၄နှစ်တင်တဲ့အသိစိတ်ရမယ်ဒီအပြင်ကိုဇာတိကကော က်ကအနာပိုင်ဘက်ကနေပြီးတော့ပူတွဲပြီးတော့ဖြစ်စီပြနိုင်မှာပြည်ရေးစနစ်ကအောင်မြင်မှာပါ။ပြီးတော့ဒီကြောင်းကြာစစ်စစ်ကျိုးဆောင်ရည်ကကျွန်တော်တို့နိုင်ငံမှာနိုင်ငံတော်အာဆီယံအနေနဲ့ထားပြီးတော့အရေးကြီးတဲ့ဥပဒေပြေလုပ်ငန်းအနေနဲ့ထားရှိပြီးတော့လုပ်ဆောင်ဖို့လိုအပ်နေတာကိုပြင်ပြချင်ပါတယ
်။ဟုတ်တယ်
။ကျွန်တော်ချက်တစ်ချက်ရှားဖြတ်ပြောချင်လို့ဒီဆရာဦးသိန်းနိုင်ပြောတဲ့ဆရာကြီးရဲ့ရေသွေးမြင့်တင်မှုမှာကျွန်တော်ဆရာနဲ့ကျွန်တော်နဲ့တစ်ဖက်တည်းပဲ။ဒါပေမဲ့ကလေးဘိုးပြုဆောင်နဲ့ပတ်သက်တဲ့ကျွန်တော်သဘောထားလေးထည့်ပြောချင်တယ်။ကျွန်တော်တို့နိုင်ငံကကလေးဘိုးပြုဆိုတာတက်ကူကလေးရဲ့တင်ယူမှုကိုဘိုးပြုကိုတင်ဒီကလေးဓာတ်ကြမှာမှဆရာရဲ့ကဏ္ဍလည်းမြင်လာဆိုမှကလေးဘိုးပြုလို့သုံးလိုက်ရင်ဒီဆရာရဲ့ကဏ္ဍကပျောက်တလူဖြစ်နေဆိုတော့လက်တွေ့မှာလည်းစာသင်ခန်းထဲမှာအဲ့လိုဖြစ်နေကလေးကအဓိကကျပြီးတော့ဆရာကအေးမပါတလူဖြစ်နေကျွန်တော်ပြောညင်တာကကလေးရဲ့တင်ယူမှုကိုဘိုးပြုတဲ့ပညာကြီးဒီကလေးကလည်းသူ့ရဲ့တင်ယူမှုကိုအာရုံစိုက်ရမယ်ဆရာရဲ့လှုပ်ဆောင်ချက်ကလည်းကလေးတင်ယူမှုကိုဆရာကဥဆောင်မှုပေးနေတာဖြစ်ရမယ်မိဘတွေရဲ့ပံ့ပိုးမှုကလည်းကလေးတင်ယူနိုင်အောင်အမှုပေးတာဖြစ်ရမယ်ကျွန်တော်တို့ရဲ့ပညာရေးကကိုယ်တိုင်သင်ယူတဲ့ပညာရေးဖြစ်အောင်ပြောင်းတင်တယ်အမှတ်ဘလောက်ရတဲ့ဂုဏ်လူဘလောက်ထွက်တယ်ဆိုတာဒါကအရေးမကြီးဘူးစာရွက်ပေါ်မှာရှိတဲ့အမှတ်ကအရေးမကြီးဘူးကလေးရဲ့အသိဉာဏ်မှာရသွားတဲ့ပညာကအရေးကြီးတယ်အဲ့တော့ကလေးကသူ့အသိဉာဏ်မှာပညာရဖို့အတွက်သင်ယူနိုင်တဲ့ပတ်ဝန်းကျင်ဖန်တီးဖို့လိုတယ်အဲ့ဒါကြောင့်ကျွန်တော်သုံးချင်တာကဒီကလေးရဲ့သင်ယူမှုကိုဘဟုပြုတဲ့ပညာရေးကိုကျွန်တော်တို့ကဥတည်ဆောင်ရွက်တယ်
အဲ့နောက်တစ်ခုပါဆရာဒီကလေးသင်ယူမှုဘ ഹു ပြုပညာရေးနဲ့တပါတည်းလို့ပြောလို့ရမလားမသိဘူးဆရာဒီပန်းချစစ်ပြသုံးသပ်တတ်တဲ့ဒီအလေးအချက်မျိုးတွေကိုလည်းဒီစာသင်ခန်းထဲမှာထည့်သွင်းသင့်ပြီလို့ဆရာတို့ယူဆပါသလားခင်ဗ
ျဟုတ်ကဲ့ယူဆတယ်ကျွန်တော်လှုပ်လဲလှုပ်နေတယ်ဘာကြောင့်ဆိုတော့ဒီနေ့ခေတ်ကနိုင်ငံတကာပူးပေါင်းဆောင်မှုတွေများလာတယ်ကုသန်းဆောင်တွေကြီးကလွယ်လာတယ်အဲ့အတွက်တနင်္ဂနွေတနင်္ဂနွေကဒီရင်ကျေးမှုမတူတဲ့သူတွေဒီအတွေးခေါ်ယူဆမတူတဲ့သူတွေပေါင်းစုံလာတဲ့အခါကျတော့အဲ့ဒီနေရာမှာဘု து အတွေးခေါ်ကိုလက်ခံမှာဘု து အတွေးခေါ်ကိုမှန်တယ်လို့နားလည်မှာအဲ့ဒီအတွက်စဉ်းစားတွေ့တော့ဖို့လိုလားရှေးခေတ်ကတော့ခုမိဘဘိုးဘွားဆင်ဆက်ကမိဘအသားသမီးကိုတုံနေဆုံးမလာတော့ဆရာသမားခုဒေသမှာတုံနေဆုံးမလာတော့ဒါခုရင်ကျေးမှုတစ်ခုတည်းတံမိုးထားမှုအတူတူဆိုတော့ပြဿနာမရှိဘူးတံမိုးထားမှုအမျိုးမျိုးရှိတဲ့ရင်ကျေးမှုအမျိုးမျိုးရှိတဲ့နိုင်ငံရဲ့အယူဆစီးပွားရေးအမြင်အမျိုးမျိုးရှိတဲ့လူတွေပေါင်းစုံလာတဲ့အခါကျတော့ဘသူမှန်တယ်ဘသူမှားတယ်ဘသူယူဆလက်ခံမလဲဆိုတော့ကိုယ်တိုင်စဉ်းစားတွေးတော့ဖို့လိုအဲဒါကြောင့်ကလေးတွေမှာကိုယ်တိုင်စဉ်းစားတွေးတော့တဲ့အလေးချင်လူတွေအဲဒါကြောင့်စာချင်းငန်းကကလေးတွေရဲ့စဉ်းစားတွေးတော့မှုကိုဦးတည်တဲ့သင်ကြားနည်းမျိုးကိုသွားတင်တယ်ဒါမှကလေးတွေစဉ်းစားတွေးတော့နိုင်ပြီဆိုရင်ဘလို့အခက်အခဲမျိုးဆိုရင်ဆိုင်တက်လာမယ်သူတို့ကိုယ်တိုင်စဉ်းစားနိုင်တယ်တခုခုရွေးချယ်ဆုံးပြတော့မယ်ဆိုရင်သူတို့ကိုယ်တိုင်စဉ်းစားတတ်ပြီဆိုရင်မှန်ကန်တဲ့ဆုံးဖြတ်ချက်တခုရောက်သွားနိုင်တယ်ကျွန်တော်တို့ခုနိုင်ငံဒီမိုကရေစီနိုင်ငံထူထောင်နေတဲ့အတွက်ဒါကပိုအရေးကြီးတယ်ဒီမိုစီနိုင်ငံမှာရွေးချယ်မှုတွေပြုရအောင်မဲပေးရအောင်အဲ့ဒါဘသူ့ကိုမဲပေးမှာလဲဘာအောင်ရွေးချယ်မှာအဲ့ဒီအတွက်စဉ်းစားတွေ့တော့ဖို့လူအဲ့အတွက်ကလေးတွေကစာသင်ခန်းထဲကနေပြီးတော့စာသင်နေရင်းနဲ့စဉ်းစားတွေ့တော့တဲ့အလေးထားတွေရှိဖို့လူအဲ့တော့ကျွန်တော်တို့ပညာရေးကစဉ်းစားတွေ့တော့မှုကိုအားပေးတဲ့ပညာရေးဖြစ်တယ
်ဟုတ်ကဲ့ဆရာဒီနိုင်ငံတွေကိုပြောင်းလဲတော့မယ်လူအဖွဲ့အစည်းတွေကိုပြောင်းလဲတော့မယ်ဆိုရင်ဥဆုံးပထမဒီစာသင်ကျောင်းတွေကိုစပြီးတော့ပြောင်းလဲသင့်တယ်လို့ထင်မိပါတယ်ဆရာဆရာဥသိနဲ့အမြင်နဲ့သိပါရစေခင်ဗျဟု
တ်ကဲ့စာသင်ကျောင်းတွေဟာကျွန်တော်တို့ဒီပြစ်ဆိုပံရှင်တန်မှုတွေ့ရောအနာဂတ်ရှင်တန်မှုတွေ့ရောအခရာကြတယ်လို့ထင်ကြတယ်။ဒီမြန်မာလူခွေစီရဲ့လိုလားအပ်တဲ့ပန်တန်မှုတွေပေါ့ဗျာ။အကောင်းမြတ်ပြီးတော့ကျွန်တော်တို့ခေတ်ဆက်ဆက်ရှင်းတုံးခဲ့တဲ့စင်လာတွေထဲမှာလက်ဆင့်ခံရမယ်ကျွန်တော်တို့ရဲ့ပန်တန်မှုတွေရိုးရာတွေတဲကထုတ်လုပ်ပြီးတော့လက်ဆင့်ခံပြီးလို့တာဝန်ကိုလည်းစာတင်ကြောင်းတွေကယူထားတယ်။ဒုတိယအဆင့်ကအဲ့ထဲမှာပဲစိုးကျိုးတွေပေါ့နော်။ကျွန်တော်တို့မလိုလားအပ်တဲ့ငွေကြေးမှုစံတန်မှုတွေဆိုတော့လည်းရှင်းနေနိုင်တယ်။ဒါတွေကိုကျွန်တော်တို့ကဖယ်ရှားဖြစ်ဖို့ရောပါသွားနိုင်ကိုရလည်းပဲစာတင်ကျောင်းကတောင်းယူရပြန်ပြီးတော့ဒီစာတင်ကျောင်းစာတင်ခန်းငယ်လေးတွေထဲမှာကျွန်တော်ကလေးတွေဘာတွေသင်နေရသလဲဆရာတွေဟာကလေးတွေဘာတွေသင်ပေးနေသလဲပညာရေးဥပဒေကဘာလဲဒီဦးချင်းစီရဲ့ပညာရေးဥပဒေကဘာတွေဖြစ်နေသလဲဒီလိုပဲတစ်ခုလုံးတစ်ခုလုံးအနေနဲ့ပညာရေးဥပဒေဟာဘယ်ဘက်ကိုလမ်းညွှန်ထားသလဲဒါတွေကိုကျွန်တော်တို့ပြန်လည်သုံးသပ်ဖို့လိုအပ်ပါတယ်ဟိုကတော့ကျွန်တော်တိုင်းသားဒေသတစ်ခုရောက်တယ်အသက်13 14နှစ်ရွယ်ကလေးငယ်အများစုရဲ့အနာဂတ်တည်းဟာအင်မတန်မှအရေးကြီးတယ်ဖြစ်တယ်။တစ်ဖက်နိုင်ငံမှာအလုပ်ဖက်လုပ်ဖို့ ဆိုတဲ့အာယုံဟာသိများနေဒီလိုမျိုးစာသင်ခန်းတွေထဲမှာအာယုံတွေအဝေးကိုလွတ်နေတယ်အဝေးကိုမျောလင့်နေရတဲ့အချိန်မျိုးဆိုကျွန်တော်တို့ကဘယ်လိုပြောင်းလဲဖြစ်နိုင်မလဲဒါကိုအားလုံးဝမ်းစင်းစားကြဖို့လိုအပ်ပါတယ်ဒါမှသာလင်မြန်မာနိုင်ငံအနာဂတ်ကစာသင်ခန်းတွေထဲမှာပုံဖော်တည်ဆောက်နေတယ်ဆိုတာကိုပြောလို့ရမှာဖြစ်တယ်ဒါတော့သုတနာဆောင်သိနေလဲသိနေသွားတာရှိတယ်ဒီမိုကရေစီစံတန်မှုတွေပေါ့နော်သုံးချက်ချက်စနိုင်စွမ်းရှိတဲ့နိုင်ငံသားတွေဖြစ်ဖို့နောက်ပြီးတော့လည်းတာဝန်ယူလို့သိရှိတဲ့နိုင်ငံသားတွေဖြစ်ဖို့မိမိရဲ့ကံကြမ္မာမိမိလူ့ဖွဲ့စည်းရဲ့ကံကြမ္မာအပေါ်မှာတာဝန်ယူရတဲ့သူတွေဖြစ်ဖို့အတွက်ကျွန်တော်တို့ပညာရေးကသင်သင်ပေးရမှာဖြစ်တယ်သုံးချက်ချက်တွေရေးချင်နိုင်စွမ်းတွေလည်းပဲလုံလောက်တဲ့အသိပညာတီးဖို့ပုံဉာဏ်ပညာဒါတွေကိုကျွန်တော်တို့ကပြောဆောင်ပေးဖို့လိုတယ်လို့တော့အဲ့ဒီပညာတွေကအသက်ကြီးသွားမှသူချင်းပြောဆောင်ပေးရမယ့်ဟာတွေမဟုတ်ပဲနဲ့ဒီနေ့စာသင်ခန်းကိုပထမဆုံးတည်းမိမှာစပြီးတော့ကျွန်တော်တို့ပညာရေးလမ်းကြောင်းကြီးဟာအချိန်ကြာကြီးဖြစ်နေရမယ်ဒီပန်းနိုင်ကိုကျွန်တော်တို့ကသွားနေတာဖြစ်တယ်ဆိုတော့ဒီနေ့ပထမဆုံးတော့နေ့ရက်မှာကဒီကလေးရဲ့ပညာရေးစီးပြီးမှကျွန်တော်တို့ကတစ်ခါတည်းပဲသနက်ရိုက်ပြီးနိုင်မှုလိုအပ်ပါတယ်ဒါမှသာလျှင်ကျွန်တော်တို့မှန်မှန်ထားတဲ့ငြိမ်းချမ်းသောဒီမိုကရေစီကွန်ပျူတာဆင်းရဲမွေးတည်မှုကျင်းပတော်လူ့ဖွဲ့စည်းကိုရောက်ရှိနိုင်မှာဖြစ်တယ
်ဟုတ်ကဲ့ဆရာအခုဆိုရင်ဒီနိုင်ငံတော်သမ္မတဦးသိန်းစိန်မှာစီးပွားရေးအကြံပေးတွေရှိတယ်နိုင်ငံရေးအကြံပေးတွေရှိတယ်ဒါပေမဲ့ပညာရေးအကြံပေးတော့ရှိတယ်လို့ကျွန်တော်တို့မကြားမိဘူးခင်ဗျာအနည်းဆုံးပညာရေးဝန်ကြီးမှတောင်းဒီဆိုင်ရဆိုင်ရဒီပညာရေးအကြံပေးရှိတယ်လို့မကြားမိပါဘူးဆိုတော့တကယ်လို့ဆရာတို့ကဒီလက်ရှိအစိုးရရဲ့ပညာရေးဆိုင်ရအကြံပေးလို့ရမယ်ဆိုရင်အဓိကအကြဆုံးအကြံပေးခြင်းနဲ့အချက်အသုံးချက်သိရစီဆရာသိနေခင်ဗျာ
โอเคဒီပထမတစ်ချက်ကရေသွင်းနဲ့ပတ်သက်လို့ကျွန်တော်တို့တည်ုံညံ့နေပြုပြင်မှုဆရာတွေရေသွင်းမြင့်တင်မှုဒီအချက်တွေမှာဒီနားလေတဲ့လူတွေကအကြံပေးဖို့လိုတယ်နောက်စီမံခန့်ခွဲရေးမှာလည်းသင်္ကြန်နီးစနစ်တွေဒီပြောင်းတဲ့အခါမှာတည်ုံညံ့နေပြောင်းတဲ့အခါမှာအဲ့ဒါနဲ့ကိုက်ညီတဲ့စီမံခန့်ခွဲမှုဖြစ်ဖို့လို့အဲ့တော့စီမံခန့်ခွဲမှုနဲ့နားလေတဲ့လူတွေကပါပညာရေးစီမံခန့်ခွဲမှုကဘယ်လိုလုပ်ရမလဲဆိုတော့အကြံပေးဖို့လို့တယ်။နောက်အခုတလောလွတ်တော်မှာဆွေးနွေးနေတဲ့ဒီတိုင်းနာပါတာဂါကိစ္စကျွန်တော်တို့သတင်းတွေမှာကြားအခုပုဂ္ဂလိကအကြောင်းကြီးထွန်းခွင့်ပေးမယ်ပုဂ္ဂလိကအကြောင်းမှာတိုင်းနာပါတာတင်ခွင့်ပေးမယ်ဒါပေမဲ့သူကကန့်တတ်ချက်တွေဖြစ်နေတယ်တိုင်းနာဘာသာကဒီမူလာရန်အဆင့်မပါဘူးအလဲရန်ကြမှာစတင်မယ်ဆိုတော့အဲ့ဒီမှာနှစ်ချက်ကျွန်တော်ပြောချင်တယ်ဒီကလေးတိုင်းကတိုင်းနာကလေးတိုင်းကသူတို့ရဲ့မိခင်ဘာသာစကားနဲ့ကြောင်းမှာတင်တယ်ဒီလိုတင်တော့မှသူတို့ရဲ့တက်ကြွမှုမှာပိုတယ်သူမိခင်ဘာသာစကားကိုနားလည်ပြီဆိုရင်တခြားဘာသာစကားလည်းတင်ဖို့လွယ်တယ်အတတ်ပညာတွေရရှိဖို့လည်းပိုလွယ်တယ်ဒါကြောင့်ဒီကလေးတိုင်းကတိုင်းနာကလေးတွေကသူတို့ဘာသာနဲ့တင်ခွင့်ရှိတယ်အဲ့ဒီအတွက်ဒီအခုပြတ်ထန်းတဲ့ဟာပုဂ္ဂလိကကြောင်းမှာပဲသင်ဝင်ပေးတာမဟုတ်ဘဲနဲ့လူများတဲ့အကြောင်းမှာပါတိုင်းနာဘာသာနဲ့သင်ပေးဖို့လူတယ်အဲ့ဒီအတွက်လဲဒီနားနဲ့တကြွတဲ့လူတွေကအကြံပေးဖို့လူတယ်အဲ့ဒီကဏ္ဍသုံးခုမှာအရေးကြီးတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဆရာဦးသိန်းနိုင်ငံကောဗာဒီမြအကြံပေးခြင်းပါလေခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံပြည်တွင်းမှာရှေးဆက်ဆက်မြန်မာပညာရေးတာဝန်ကိုထမ်းဆောင်ခဲ့ကြတဲ့ဆရာကြီးတွေရှိနေတယ်ဒီဆရာကြီးတွေကနေပြီးတော့အကောင်းဆုံးအကြံဉာဏ်တွေကိုရှေးဆက်ဆက်မှာလဲပေးခဲ့တယ်ဒါပေမဲ့ကျွန်တော်တို့ဝန်ထဲပြကောင်းတာကအာဏာရယူထားတဲ့အတွက်အဆက်ဆက်ကလက်ပြလုပ်ငန်းခွင်တွေကဒီမြမပညာရေးသမားကြီးတွေရဲ့အကြံဉာဏ်တွေကိုအလေးတယူနားထောင်ခဲ့တာမျိုးမရှိခဲ့ဘူးဒီကကျွန်တော်တို့စိုးရိမ်ပါတယ်လက်ရှိပညာရေးပြည်ကြောင်းလဲမှုလုပ်နေတဲ့လောရော်မဲ့အချိန်ကိုလည်းရောက်နေပြီးအခုခုကိုလည်းလုပ်တော့မယ်ဆိုလို့ရှိရင်ပြည်ရင်းပညာရှင်ကြီးတွေဆရာသမားကြီးတွေရဲ့စကားကိုအာဏာပိုင်တွေကနားထောင်ဖို့လိုအပ်တယ်ဆိုတာကိုပထမဆုံးပြန်ပြချင်တယ်ဒီဆရာကျမကြီးတွေဒီမှာနှစ်ပေါင်း၄၅၆၀စာသင်ခန်းတွင်မြမပညာရေးလောကအတွေ့အကြုံတွေရှိနေတယ်။သူတို့ရဲ့အတန်သူတို့ရဲ့ခံစားချက်တွေသူတို့ကနေပြီးတော့ရင်တွေးခဲ့နားလည်ခဲ့တဲ့မြမပညာရေးမှာပြောင်းလဲဖို့လိုအပ်တဲ့အပိုင်းတွေလေ့ကျင့်ဆင်းရမယ်ဆိုလို့ရှိရင်ပိုကောင်းလာမယ်ပညာရေးစနစ်တစ်ခုကိုကျွန်တော်ရရှိလာမှာပါ။ဒါကပထမအချက်အနေနဲ့အတန်ပြတင်တာပါ။ဒုတိယအချက်အနေနဲ့ကတော့ကလေးငယ်တွေအားလုံးစာသင်ခန်းတွေကိုရောက်ဖို့အတွက်အများကြီးလုပ်ဖို့လိုအပ်နေသေးတယ်။အခုတကင်းလုပ်ဖို့လိုအပ်နေသေးတယ်။ဥစားပြေးနိုင်ငံတော်အာဂျင်နာတဲမှာမလွဲမသွေဆက်ရမယ့်ကိစ္စဖြစ်တယ်။ဒီဥစ္စာကိုကျွန်တော်တို့ကဟန်ပြလို့လို့လည်းမဖြစ်ဘူး။ဆိုတော့ဟိုစီးပွားရေးရအမြဲတမ်းမှစွတ်တုံကြဆင်းရဲမွဲတည်နေတဲ့နိုင်ငံလဲဖြစ်နေပြီးတော့ပို့ပြီးတော့ကျွန်တော်တို့အင်အားစိုက်ထုတ်ဖို့လိုအပ်တယ်ဆိုတာကိုဒုတိယချက်အနေနဲ့အကြံပြုချင်ပါတယ်။တတိယချက်အနေနဲ့ကတော့ဆရာသမားတွေအားလုံးဟာဂိုဒိတ်ခါနဲ့အမူရက်တည်နိုင်မှသာလျှင်ကျွန်တော်တို့ဒီပညာရေးစနစ်ရေးသေးရောအခြေတွက်ရောအောင်မြင်နိုင်မှာပါဒီအတွက်ဒီသက်သမားကြီးရဲ့လုပ်ကုန်ဖိတ်ခါကိုကျွန်တော်တို့ပြင်တင်ပေးဖို့အသက်ပညာရဖြစ်ပြီးပြီလို့အတောင်းလည်းအကြံပြုခင်ပါတယ်ဒီဆုံးဆက်ပါ
ဟုတ်ကဲ့ဆရာကြီးဒီအခုလိုဒီမြန်မာနိုင်ငံရဲ့အင်မတန်အရေးကြီးတဲ့ပညာရေးဆိုင်ရာကိစ္စတွေပါလိုအပ်တာတွေဖြစ်သင့်ဖြစ်လိုက်တာတွေကိုအကြံပေးဆွေးနွေးကြတဲ့ဆရာဒေါက်တာသိန်းဝင်နဲ့ဆရာဦးသိန်းနိုင်ကိုအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ